ပါလက်စတိုင်းအနာပိုင်ဖွဲ့တဲ့မွတ်စလင်နိုင်ငံ၄နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဟာတနင်္လာနေ့နဲ့အင်္ဂါနေ့တွေမှာတရုတ်ပြည်ကိုလာရောက်ကြလိမ့်မယ်လို့တရုတ်ကကြေညာလိုက်ပါတယ်။ဆော်ဒီအာရေဗျ၊ဂျော်ဒန်၊အီဂျစ်နဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအပြင်အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အတွင်းမှုချုပ်လည်းပါဝင်မှာဖြစ်တယ်လို့တရုတ်နိုင်ငံကဆိုပါတယ်။လက်ရှိပါလက်စတိုင်းအစ္စရေးပဋိပက္ခပြည်ညင်းရေးအရက်သားများကာကွယ်ရေးနဲ့ပါလက်စတိုင်းပြဿနာတရားမျှတစွာဖြေရှင်းရေးကိုရှေ့ရှုပြီးဒီခီးစဉ်အတွင်းမှာတရုတ်နိုင်ငံဟာအာရဗ်နဲ့အစ္စတန်တိုင်းပြည်တွေကနိုင်ငံခြားရေးဝန်ကြီးများပူးတွက်ကိုယ်စားလှယ်အဖွဲ့နဲ့နက်နက်ဆိုင်ဆိုင်ဆွေးနွေးပေါင်းစပ်ညီနိုင်မှာဖြစ်တယ်လို့တနင်္ဂနွေနေ့မှာတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နှင်းကကြေညာချက်မှာပြောပါတယ်။တရုတ်ဟာအစဉ်လာအဖြစ်ပါလက်စတိုင်းဘက်ကိုညှို့ပြီးအစ္စရေးပါလက်စတိုင်းနိုင်ငံနဲ့နိုင်ငံထူထောင်ရေးကိုထောက်ခံထားပါတယ်။ညင်ကြရေးအတွက်ကျွန်တော်တို့စူးစမ်းနေကြတဲ့အတိုင်းဂါဇာနဲ့နောက်ဖက်ကမ်းဟာအစိုးရဖွဲ့စည်းတိစောက်ပုံတရားထက်အောက်မှာပြန်လည်ညင်ကြချပြီးနောက်ဆုံးပြန်လည်သက်ဝင်လှုပ်ရှားလာမယ်ပါလက်စတိုင်းအာဏာပိုင်အဖွဲ့အောက်မှာရှိရပါမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝါရှင်တန်ပို့စ်သတင်းစာကြီးမှာနိုဝင်ဘာလ18ရက်နေ့ကဆောင်းပါးရေးသားခဲ့ပါတယ်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကို UNP ပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပေမဲ့2009ခုနှစ်မှာဟားမတ်စ်ကအကြမ်းဖက်ပြုတ်ချခဲ့တာဖြစ်ပါတယ်